မြန်မာနိုင်ငံကိုစတင်ဖြတ်သန်းနေတဲ့အပူပိုင်းမုန်တိုင်းတို့ကြောင့်နေရာတော်တော်များများမှာမိုးကြီးနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားတဲ့အကြောင်းပြောပြပါမယ်။ကျမအာကန်နှုံးပါ။တောင်တရုတ်ပင်လယ်မှာဖြစ်ပေါ်ခဲ့တဲ့အပူပိုင်းမုန်တိုင်းတို့ဟာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုဖြတ်သန်းပြီးမြန်မာနိုင်ငံကိုရောက်လာတဲ့အခါတိုင်းနယ်ပြည်နယ်၁၁ခုမှာမိုးကြီးနိုင်တယ်လို့မိုးလေဝသနယ်ဆလပေတာညွှန်ကြားရေးဦးစီးဌာနကခန့်မှန်းထားပါတယ်။မိုးကြီးနိုင်တဲ့အတွက်ရေကြီးမှုတွေနဲ့မြေပြိုမှုအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါရစေ။
ကျွန်တော်တို့ဒီထုတ်ထားတာကဒီအချင်းနေနေစာက20နှစ်နေတည်ပေါ့နော်။တိုင်းဒေသကြီးတွေနဲ့ဒီမှာတော့ကျွန်တော်တို့နေရာကမိုးကြီးနိုင်တယ်ပေါ့နော်။နေရာကမိုးကြီးနိုင်တယ်။ဒီရေကြီးတာကျွန်တော်အမြင့်ငယ်ချောင်းငယ်ကြီးအဓိကတော့အဲ့ဒီဒေသတွေမှာရှိတဲ့အမြင့်ငယ်ချောင်းငယ်ကြီးတွေမှာတော့ရေကြီးရှာမှုတွေဖြစ်နေတယ်ပေါ့နော်။အဲ့ဒီကတော့ဒီဝန်ထမ်းကြောင့်လို့မိုးကြီးမဲ့ဥစ္စာကျွန်တော်တို့တပိဒီဝတ်သက်နေပြင်းကြမဲ့ဥစ္စာမျိုးတွေသတိပြုဖို့လိုပါတယ်။နောက်တစ်ခါတော့ကျွန်တော်တို့နောက်ပိုင်းမှာကြုံတွေ့ရတဲ့ပြည်ပြုံးခေးရနေဝန်ထမ်းမျိုးတွေသတိပြုဖို့လိုပါတယ်။ဟုတ်ကဲ့။ဒီဝန်ထမ်းကနေမြေထောင်လာတဲ့ဒီနေ့ဒီတော့ဟိုတော့မြန်မာပြည်စချက်ချင်းညီညွတ်လို့ရှိပါတယ်နော်
။အပူပိုင်းနိုးမောင်တန်းအရှိန်ကြောင့်နေပြည်တော်ရန်ကုန်မန္တလေးမကွေးအရာဝတီနဲ့တရင်းနိုင်တိုင်းတို့အပြင်ပဲခူးမွန်ကရင်ကရာရှမ်းပြည်နယ်တွေမှာပါမိုးများနိုင်တာကြောင့်နောက်ဆက်သွဲအန္တရာယ်တွေကိုတတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဆလဗေဒညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်အပူပိုင်းမုန်တိုင်းတို့ဟာမြန်မာနိုင်ငံကိုဝင်ရောက်တဲ့အခါလေပွေလှိုင်းအဖြစ်ပြောင်းလဲလာမှာဖြစ်တဲ့အတွက်ကြိုတင်တတိပေးဖို့ပြင်ဆင်နေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲ့လက်ထွန်းကပြောပါရယ်
တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့ဟာကအမှန်တော့ကိုယ့်ဘက်ရောက်တော့လေပွေလှိုင်းပဲဖြစ်တော့မှာလေအဲ့ဒီဟာလေးနဲ့ပတ်သက်ပြီးတော့အမတို့ကဟိုအမတို့ရဲ့ Facebook မှာတော့နည်းနည်းပေါ့နော်အဲ့လိုလေးသတိပြုဖို့လေးပြောထားရှိတယ်အခုအမတို့ကတော့ဒီ TV တို့ဘာတို့မှာပြည်သူတွေအတွက်ဆိုပြီးတော့ထပ်ထုတ်ဖို့တော့အခုလုပ်နေတယ်ညီမဟုတ်မြန်မာနိုင်ငံရှေ့တောင်ပိုင်းဒေသတွေကိုလေပွေလိုင်းဖြတ်နိုင်တယ်ပေါ့မိုးစလားတော့အဲ့လိုကြေညာထားတာလေအဲ့လေပွေလိုင်းဖြတ်နိုင်တဲ့တိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့ပြည်သူတွေကတော့မြေပြိုခြင်းတွေရုတ်တရက်ရေကြီးလို့ရှိရင်ဖျက်တဲ့ပြက်ရေပေးဖြစ်နိုင်တဲ့ခြေနေတွေမြေပြိုနိုင်တာတွေပေါ့နော်ဒါတွေကိုခရူးဆိုင်ဖို့ပေါ့အဲ့လိုလေးထုတ်ဖို့လုပ်နေတယ်ညီမဟုတ်
ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံနေရာတချို့မှာမိုးများပြီးရေကြီးမှုတွေကြောင့်လူ9000လောက်ဘေးလွတ်ရာတန်းရှောင်နေရတယ်လို့လည်းဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲ့လက်ထွန်းကပြောပါရယ်ဖြေခဲတဲ့ရက်ပိုင်းတွေမှာတော့လည်းမန္တလေးတိုင်းမိုးကုတ်မှာမိုးများရေကြီးခဲ့ပြီးကမ်းပါပြုံမှုကြောင့်နေအိမ်တချို့ပျက်စီးပြီးလူထိခိုက်ဒဏ်ဆုံးတဲ့အထိဖြစ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမျိုးတစ်ကပြောပါရယ
်ဘလောက်ထိဖြစ်ခဲ့တာလူအသေးပြောက်ကတော့မိုးကုတ်မှာအဲ၄ရောက်ပေါ့နော်အဲမိုးရေခြင်းကတန်ကြိမ်ကမိုးရခြင်းဖြစ်နေတာပေါ့နော်6သန်းမှ6နှစ်ဆိုတော့ရာသီဥပြောင်းလဲဥဖြစ်စဉ်ကအချိန်တိုအတွင်းမိုးရွာသွန်းမှုများတာအဲ့ဒါကျွန်တော်တပြည်လုံးမှာဒီမိုးရင်းကာလမှာတော်တော်များများဖြစ်ပါတယ
်မြန်မာနိုင်ငံအနားပြည့်ခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှာမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တက်ခုမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု23000ကျော်လူဦးရေ3000နီးပါးရေပေးတိခဲ့ကြောင်းလဲဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအကနိုရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။